2010ခုနှစ်စက်တဘာလ14ရက်နေ့ကအမေရိကန်နိုင်ငံနယူးယောက်မြို့ကကမ္ဘာကုန်သွယ်ရေးမိုးမျှော်တိုက်နှလုံးတိုက်ခိုက်ခံခဲ့ရတဲ့အထိတ်အမှတ်6နှစ်ပြောက်မြောက်တဲ့အခမ်းအနားတွေကိုဒီကနေ့ပန်နဂွန်အမေရိကန်စစ်ဌာနချုပ်မှကျင်းပရမှာအမေရိကန်သမ္မတဘရက်အိုဘားမားကကာကွယ်ရေးဝန်ကြီးရောဘတ်ဂိတ်စ်နဲ့အတူတက်ရောက်ပြီးတော့တည်ဆုံသွားသူတွေအတွက်လွမ်းသူပန်းခွေချခဲ့ပါတယ်ဒုသမ္မတဂျိုးဘိုက်တန်ကလည်းအဲ့ဒီနယူးယောက်မြို့ကကမ္ဘာကုန်သွယ်ရေးမိုးမျှော်တိုက်ကြီးနှလုံးရှိခဲ့တဲ့ Ground Zero လို့ခေါ်တဲ့နေရာမှာဖိတ်ကြားထားတဲ့ဧည့်သည်တော်တွေနဲ့အတူတခြားပြည်သက်တွေနဲ့စုဝေးနေပါတယ်။ပထမပြန်ပေးဆွဲခံလေရင်တစည်းမိုးမျှော်တိုက်တစ်ခုကိုစတင်တိုက်ခိုက်ခဲ့တဲ့ဒေသစံတော်ချိန်မနက်၈နာရီ46မိနစ်မှာအလုံးကညင်ဝတ်စွာနေခဲ့ပြီးတော့နောက်ထပ်18မိနစ်အကြာဒုတိယလေရင်တစည်းနောက်ထပ်တိုက်တစည်းဝင်တိုက်ခဲ့တဲ့အချိန်နောက်တစ်ခါအဲ့ဒီတိုက်တီးနှလုံးပြိုကျသွားတဲ့အချိန်အတိအကျမှလည်းအလုံးကညင်ဝတ်စွာနေခဲ့ကြပါတယ်။မနေ့ကသမ္မတဘရက်အိုဘားမားကသူ့ရဲ့အပတ်စဉ်စနေနေ့တိုင်းအင်တာနက်ကနေပြောတဲ့မိန့်ခွန်းမှာတော့ဒီနေ့ကိုနယူးယောက်မြို့တိုက်ခိုက်ခံမှုအတွင်သက်ဆုံးသွားသေးဆုံးသွားသူ 3,000 နီးပါးကိုဂုံပြုအောင်မိထားတဲ့နိုင်ငံတော်နေ့အဖြစ်သတ်မှတ်ပြောဆိုခဲ့ပါတယ်။ဒီနှစ်ပတ်လည်နေ့မှာသင်ခန်းစာယူစရာတစ်ခုကအမေရိကန်နိုင်ငံဟာဘုံတံဖိုးထားမှုတွေနဲ့စုစည်းထားတဲ့လူတစ်ခုနိုင်ငံတကာနိုင်ငံဖြစ်တယ်လို့လည်းသမ္မတဘရက်အိုဘားမားကပြောပါတယ်။ဒီနေ့နယူးယောက်မြို့မှာကျင်းပတဲ့အောင်မိပွဲအခမ်းအနားမှာလူငယ်တဲ့6နှစ်ကသေဆုံးသွားခဲ့သူပေါင်း 2,952 ဦးရဲ့နာမည်တွေကိုမိသားစုဝင်တွေကဖတ်ကြားမှာဖြစ်ပါတယ်ရှင်။